သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါ October 20ရက်တနင်္လာနေ့အတွက် SPS Newsflash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေရောအောင်ပါဒီနေ့အတွက်ထိတ်တန့်သတင်းများအင်ဖြူတော်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အပြုသဘောဆောင်တဲ့တွေ့ဆုံမှုတစ်ခုကိုမျှော်လင့်နေတယ်လို့ဝန်ကြီးချုပ်အန်သိုနီအယ်ဘနီစီကပြောဆိုလိုက်ပါတယ်။အင်္ဂါနေ့အတွင်းအင်ဖြူတော်တွင်အမေရိကန်သမ္မတနဲ့တွေ့ဆုံခြင်းမပြုမီမစ္စတာအယ်ဘနီစီသည်ဝါရှင်တန်သို့ယနေ့တနင်္လာနေ့မွန်းလယ်ပိုင်းတွင်ရောက်ရှိလာမှာဖြစ်ပါတယ်။မဲလ်ဘန်မြို့နှင့်တခြားမြို့တော်များတွင်တနင်္ဂနွေနေ့ကနှစ်လအတွင်းဒုတိယအကြိမ်အဖြစ်လူဝင်မှုကြီးကြပ်ရေးစံချင်ရေးဆန္ဒပြသူများနှင့်တံပြန်ဆန္ဒပြသူများတင်းမာမှုများဖြစ်ပွားခဲ့ပါသည်။အဲဒီဆန္ဒပြမှုကြောင့်ရဲအယားရှိနှစ်ဦးဒဏ်ရာရရှိခဲ့ပြီးနောက်အသက်30နှစ်အရွယ်အမျိုးသမီးတဦးကိုဖမ်းဆီးလိုက်ကြောင်းရဲအယားရှိများကပြောဆိုပါသည်။ယခုနှစ်အတွင်းစံချိန်တင်တုတ်ကွေးဖြစ်ပွားမှုအရေးအတွက်များကြားတွင်ကာဝစီထုံနှုံးကိုတိုးမြင့်ရန် GP များကတိုက်တွန်းနေပါသည်ယခု2025ခုနှစ်အတွင်းဓာတ်ခွဲအတည်ပြုတုတ်ကွေးဖြစ်ပွားတဲ့လူပေါင်း 400,000 ကျော်ကိုတွေ့ရှိထားတယ်လို့အစိုးရခန်းစာမှာဖော်ပြထားပါသည်အာဖဂန်နစ္စတန်နဲ့ပါကစ္စတန်တို့သည်သတင်းပတ်အကြားတွင်ဖြစ်ပွားခဲ့သောနေဆက်တိုက်ပွဲများအတွင်းအရသာဒါဇင်နှစ်ချီသေဆုံးပြီးရာနှစ်ချီဒဏ်ရာရရှိခဲ့ပြီးနောက်အပြစ်ခတ်ရစေးရေးသဘောတူညီခဲ့ကြပါတယ်။တာလီဘန်တို့အာဏာပြန်ရပြီးနောက်၄နှစ်အတွင်းအဆိုးဝါးဆုံးတိုက်ပွဲဖြစ်ပြီးမကြသေးမီရဲများအတွင်းကချိုးဖောက်မှုများကြောင့်ယာယီနှစ်ပတ်ကြာအပြစ်ခတ်ရစေးရေးလည်းပြုလုပ်ခဲ့ပါတယ်။ပေါ်လင်ဟန်ဆန်သည်သူမရဲ့ One Nation Party ကိုဘာနာဘီဂျွိုက်စ်ကိုခေါ်ယူရန်လူသိရှင်ကြားပြုလုပ်ခဲ့ပြီးလာမယ့်ရွေးကောက်ပွဲမှာဘာနာဘီဂျွိုက်စ်က၎င်းရဲ့အောက်လွှတ်တော်နေရာကိုပြန်လည်ဝင်ရောက်ရှင်ပြိုင်တော့မှာမဟုတ်ကြောင်းကြေညာခဲ့ပါသည်။ National Party ရဲ့ခေါင်းဆောင်ဟောင်းတဦးဖြစ်တဲ့ Mr. Joyce သည် Federal နိုင်ငံရေးဇက်ကွန်တွင်ခေါင်းစွာအသိအမှတ်ပြုခံထားသူတဦးဖြစ်ပြီး၎င်းရဲ့နှုတ်ထွက်မှုသည် One Nation ကတစိ့တစ်ပိုင်းဖြစ်ထက်လွတ်တော်အတွက်အရွေးခံရမည်ဟုထင်ကြေးများထွက်ပေါ်လျက်ရှိပါသည်ဖက်ဒရယ်ဟ ோம் အဖေးစ်ဝန်ကြီးတိုနီဘတ်သည်အလေအလတ်တန်းစားရာဇဝတ်ကောင်များနှင့်အသေးစားလုပ်ငန်းအတွင်းလုပ်ကိုင်သူများကိုပြစ်မှတ်ထားရန် illegal tobacco national disruption group ကိုဖွဲ့စည်းလိုက်ကြောင်းကြေညာခဲ့ပါသည်ဩစတြေးလျရဲ့ border force မှဦးဆောင်တဲ့အဖွဲ့သည်ဖက်ဒရယ်ပြည်နယ်နှင့်နယ်မြေရဲများCommonwealth Agency များနဲ့ Tax Office တို့ကိုစူးစီးထားတဲ့အဖွဲ့ဖြစ်ပါတယ်။ဒီစင်သတင်းတို့ News Flash များပုံမူကြားသိရန် SBS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ